ဆရာကြီးပန်နာစက်ရုံမှာထိုင်းတပိတ်ကာလာရှိဆင်နွဲခဲ့တဲ့အလုသမားတွေနဲ့အလုရှင်နဲ့ပြီးတော့ဆရာတို့ကိုယ်စားလှယ်တွေရဲ့ပြီးတော့အလုသမားဝန်ကြီးဌာနကပုံကိုယ်တွေရဲ့တွေ့ဆုံပြီးတော့ဒီကနေ့ဆွေးနွေးခဲ့တယ်လို့ကြားသိရပါတယ်ခင်ဗျဆိုတော့ဆွေးနွေးပွဲရလဒ်ကဘယ်လိုများရှိတယ်လဲမသိဘူးခင်ဗျ
လည်းဝဲစီနေကအတိုက်တာတစ်ခုတည်းတော့ကျွန်တော်တို့မရောက်သေးဘူးနှစ်ပြဿနာဟောစစ်တနာဖြည့်ဆင်းဖို့တွေပေါ့နော်ဒီနေ့ကျထက်တယ်လည်းမပြီးဘူးလေဒါပေမဲ့ဖြည့်ဆင်းဖို့တွေကလမ်းစာတွေတော့ကျွန်တော်တို့ပွင့်လာကြတယ်ပေါ့နော်အလုံးသမားဘက်ကအလုံးရှင်ဘက်ကပွင့်လာတယ်လို့ကျွန်တော်ဒီစားတယ်ပေါ့
ဘလို့အခက်အခဲမျိုးရရှိနေလဲဗျပြဿနာဖြည့်ရှင်းဖို့အတွက်လी
အခက်အခဲမျိုးကြတော့ဘလို့အခက်အခဲလို့ဆိုတော့သူ့ကိစ္စကြီးကြတော့ကျွန်တော်တို့ဒီလက်ရှိအဆိုရလက်ရှိကျွန်တော်တနေ့တည်းအဆိုကအစ်င့်နဲ့တချို့ကိစ္စတွေကြတော့ဝန်ကြီးဌာနတစ်ခုနှစ်ခုလောက်နဲ့ကျွန်တော်တို့ကဖြည့်ရှင်းပေးလို့မရတဲ့တောင်းဆိုကြတယ်ရှိပြီပါတယ်ပေါ့အဲဘာလို့ကအခုတော့မူလစာချုပ်ပေါ့ဗျာအဲ့ဒါသမားဘက်ကတောင်းဆိုတဲ့မူလစာချုပ်ပါအချက်လက်တွေကိုပြန်လည်ဖြည့်ဆင်းဖို့ပေါ့မူလစာချုပ်ကိုပြန်လည်ဖြည့်ဆင်းဖို့အဲမူလစာချုပ်မှာပါတဲ့ကျွန်တော်တို့အပိုက်ရှိအပိုက်ကိုအချက်လက်တွေကိုဒါတွေကိုထည့်သွင်းစဉ်းစားပြီးတော့ဒါပြန်လည်ဖြည့်ဆင်းပေးဖို့တောင်းဆိုချက်ကြတော့ဒါကြတော့စာချုပ်ကြတော့နိုင်ငံတော်အစ်င့်ဖြစ်သွားပြီလေဒီကိစ္စကြတော့ကျွန်တော်တို့ဒီတိုင်းဒီတိုင်းအစ်င့်လည်းမရဘူးကျွန်တော်ဝန်ကြီးဌာနကီတောင်စုဝန်ကြီးတူတူတယောက်နဲ့ဒါလုံးလို့မရဘူးဒါနိုင်ငံတော်ဆက်ကပိနဲ့မှာထိုင်ပြီးတော့ဆွေးနွေးရမယ့်အဆင့်လို့ကျွန်တော်တို့အဲ့ဒီအချက်လက်ကိုကျွန်တော်တို့ကဒါဆက်ခဲတဲ့အလကြောင်းတစ်ခုပေါ့နော်ဒီကကျတော့ဒီအလုပ်ဖြုတ်ထားတဲ့ဟိုနန်းတွေကိုအလုပ်ပြန်ခန့်ရေးပေါ့ဒါဒုတိယကဒါနောက်ဆုံးအချက်ပဲအဓိကဒီနေ့ကျွန်တော်တို့ဟိုနောက်ဆုံးဆွေးနွေးတဲ့အချက်ကဒီနေ့ချက်ပဲအမိန်ဒီကနေလဲအဲ့တော့အလုပ်ပြန်ခန့်ရေးမှာလည်းပဲဒါအလုပ်သမားကြီးဘက်ကလည်းဘယ်လိုမူပေါင်းနဲ့အလုပ်ကိုပြန်ဝင်ခြင်းမလဲပြန်ဝင်ခြင်းလဲအလုရှင်ဘက်ကလည်းဘလို့မူပေါင်းနဲ့ဒီလူသမားတွေကိုဘလို့ပြန်ခံထားမလဲပေါ့သူတို့ရဲ့စဉ်းစားမှုပေါ်မှာမူတည်သွားတော့ကွာဒါသူတို့စဉ်းစားမှုလည်းဒီနေ့တည်းထဲနဲ့ဒီနေ့စနေဘက်မှာနေတာပြီးတဲ့ဘက်ကိစ္စမဟုတ်ဘူးဆိုတော့ကျွန်တော်တို့နားလည်ထားတယ်ဒါကြောင့်မို့သူစဉ်းစားမှုကျွန်တော်တို့ကဒါကျွန်တော်တို့အခြေတစ်ခုတော့ပေးရမှာပေါ့
ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတော်အဆင့်စာချုပ်ဆိုတာဘယ်စာချုပ်ကိုပြောတာလဲမသိဘူးခင်ဗ
ျကျွန်တော်ဆိုရင်တော့စမှုတစ်ပေါ့စမှုဝန်ကြီးဌာနနဲ့ဒီပါတာကုမ္ပဏီနဲ့လုပ်ငန်းတဘောတူစာချုပ်ပေါ့အ
ဲ့စာချုပ်ထဲမှာပါတယ်ဘယ်အချက်တွေကိုအလို့သမားတွေကတောင်းဆိုပြီးတော့အလို့ရှင်ကဟိုမလိုက်ရောနိုင်တာလဲခင်ဗျ
အလုပ်သမားတွေတောင်းဆိုတာအဲ့စာချုပ်ထဲမှာပါတဲ့အပိုက်ရှင်းတဲ့ကိုနဲ့ပေါ့အဲ့ဒါကဒီနိုင်ငံဝန်ထမ်းဝန်ထမ်းဆိုင်ရာပေါ့တော့နိုင်ငံဝန်ထမ်းဟိုဝန်ထမ်းပါပေါ့အကျိုးခံစားခွင့်တွေပေါ့ခံစားခွင့်တွေပြောမှာပေါ့အခါသားခွင့်တွေလည်းပတ်သက်ပြီးတော့ဟိုချက်ပင်းထုတ်တဲ့တဲ့စာပါအချက်လက်တွေပေါ့အဲ့အပိုက်တွေက
အလုပ်ရှင်ဘက်ကရောဘာတွေဆွေးနွေးတာရှိလဲဗျအ
လုပ်ရှင်ဘက်ကဘာဆွေးနွေးလဲဆိုတော့အဓိကအလုပ်ရှင်ဘက်ကဘာဆွေးနွေးလဲဆိုတော့သူကချက်လက်ပေါ့ဗျာချက်လက်ဒီလေးဘာလုပ်လဲဆိုတော့ဒီစာချုပ်ကိစ္စရဲ့ဘူလာစာချုပ်ကိစ္စရဲ့ဒီအလုံသမားတွေကိုထုတ်ထားတဲ့အလုံသမားတွေကိုလုတ်ပြန်ခံထားရေးကိစ္စဒီနှစ်ခေတ်ဒီနှစ်ခုတည်းနဲ့ပြီးမလားပေါ့စေတနာတစ်ခုခုဖြစ်နေတဲ့စေတနာတွေကစေတနာတွေကလေဒီနှစ်ခုတည်းနဲ့ပြီးပြီးမလားဆိုတော့သူကတော့ challenge လုပ်တယ်အလုံရှင်ဘက်ကဒေါ်လီလီစန်းကိုတန်း challenge လုပ်နေပေါ့ခုနောက်ဆက်တွဲကျွန်တော်တို့ကခုနလိုတို့ဘာစဉ်းစားမလဲအလုံရှင်ဘက်ကဒီအလုံသမားတွေကိုကျွန်တော်ပြန်ခံဖို့ကျွန်တော်တို့ကပြစ်တာရခံထားတယ်ကျွန်တော်တို့ကိုယ်စားလှယ်တွေရောကျွန်တော်တို့ဒီစမှုဝန်ကြီးဌာနဘက်ကညွှန်ချက်တော့ကျွန်တော်တို့ဒီအလုသမားဦးဒီအလုသမားဝန်ကြီးဌာနဘက်ကမြေရန်အတွင်းရောကျွန်တော်တို့ကနေရောသိတာရက်ခံထားတာရှိရဲအဲ့တော့အလုရှင်ကတူရောဒီဒီငါထုတ်တာတဲ့အလုသမားနှစ်ဆွက်နှစ်ဦးပေါ့နော်အလုသမားနှစ်ဆွက်နှစ်ဦးကိုပြန်ခန့်ပေးဖို့ကျွန်တော်တို့သိတာရက်ခံထားပါတယ
်အလုရှင်ဘက်ကရောသဘောတူလားဆရာ
အလုရှင်ဘက်ကဘလို့သဘောတူလားဆိုတော့အလုရှင်ဘက်ကဒါကိုသူကစဉ်းစားမယ်သူတို့ဘက်ကလည်းဘလို့မူနဲ့အလုကိုပြန်ခန့်မယ်ပေါ့နော်ခန့်ထားမယ်ဆိုတော့သူကစဉ်းစားဥပ္ပေတဲ့စဉ်းစားပါမယ်ပေါ့အဲ့လိုတော့ကျွန်တော်တို့ပြန်ဖြေပါတယ်
ဟုတ်ကဲ့အခုလိုဖြေချပေးတဲ့အတွက် RFA ကကျေးဇူးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့